ထိုင်းဝန်ကြီးချုပ်ယင်းလက်ရှင်နာဝါနဲ့အစိုးရဖွဲ့ဝင်တော်များများကိုယာရုကဆင်းပေးဖို့အခြေခံဥပဒေတရားရုံးကဆုံးဖြတ်ခဲ့ပြီးနောက်ကုသရေးဝန်ကြီးဝင်ကြီးနေဝတ်တရောင်ဘွန်ဆောင်ဖိုင်ဆန်ကိုယာယီဝန်ကြီးချုပ်ဖြစ်ခန့်အပ်လိုက်ပါတယ်။ဘန်ကောက်မြို့မှာရှိတဲ့တရားရုံးကတော့2011ခုနှစ်မှာတုန်းကအမျိုးသားလူညွန်ရေးဌာနအကြီးအကဲကိုယာရုပြောင်းရွှေ့ရမှာဝန်ကြီးချုပ်ဟာနှီးမှန်လမ်းမှန်မလုပ်ခဲ့တဲ့အတွက်ယာရုကဆင်းပေးဖို့ဒီကနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်တာပါ
01.2/24
โดยมติเอกฉันท์จึงวินิจฉัยว่าผู้ถูกร้องใช้สถานะหรือตําแหน่งการเป็นนาย
กวินิจฉัยยารุก็ต้องมีทุนเนี่ยติชาตูฤโกชูซีบัวด้วยอสูรตาวินชื่อสุดดูผู้อภิ้งชวยลุกขึ้นมาအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုချိုးဖောက်အောင်ရောက်တဲ့ဒီအတွက်လဲတာဝန်တွေဆက်လက်ထောင်းဆောင်ဝင်မရှိတော့တဲ့အကြောင်းတရားသူကြီးကဆုံးဖြတ်ချက်ကိုကြေညာခဲ့တာပါ။တရားရုံးဆုံးဖြတ်ချက်ပြီးပြုလုပ်တဲ့ဝန်ကြီးချုပ်ရဲ့မိန့်ခွန်းမှာတော့သူ့အစိုးရအနေနဲ့မှန်မှန်ကန်ကန်သာဆောင်ရွက်ခဲ့တဲ့အကြောင်းပြောဆိုသွားပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ထိုင်းနိုင်ငံမှာကြုံနေရတဲ့နိုင်ငံရေးပြဿနာတွေလည်းပုံမနှဆိုင်လာပါတယ်။ဝန်ကြီးချုပ်တွေကိုထိုင်းနိုင်ငံရဲ့အောက်လွှတ်တော်ကရွေးချယ်လို့ရှိပေမဲ့နိုင်ငံရေးပြဿနာတွေကိုဖြစ်ရှင်းမှုစူးစမ်းတဲ့အနေနဲ့ရွေးကောက်ပွဲတွေကြိုတင်ကျင်းပဖို့တိုက်တွန်းခဲ့တဲ့ပြည်ကနေတဲမှာပဲဝန်ကြီးချုပ်ကအောက်လွှတ်တော်ကိုဖျက်သိမ်းထားတာပါ။ဝန်ကြီးချုပ်ကိုထောက်ခံသူတွေကတော့တရားရုံးဆုံးဖြတ်ချက်ဟာနိုင်ငံရေးရွေးချယ်တွေပါဝင်နေတယ်လို့ပြောပါတယ်။ဝန်ကြီးချုပ်ရင်လက်ကိုယာရုကဖယ်ရှားခဲ့ရင်ဆန္ဒပြကန့်ကွက်မယ်လို့လည်းချိန်ချောက်ထားတာကြောင့်နိုင်ငံရေးအရာသွေးထွက်တံရုံပြစ်ခတ်တွေပေါ်ပေါက်လာမှာကိုလည်းစိုးရိမ်နေကြပါတယ်။